ဆန်းစုကြည်ကဒီဒင်းစတဆွေးနွေးပွဲကိုတက်ဖို့အတွက်အိန္ဒိယကိုရောက်နေတယ်ကိုဝါမျိုးမှာရောက်နေတယ်ပေါ့နော်ဆိုတော့အခုဒီခီးစဉ်မှာအိန္ဒိယဟာအထူးသဖြင့်ဒီအခုတက်လာကြတဲ့နိုင်ငံတကာခေါင်းဆောင်တွေထဲမှာမြန်မာနိုင်ငံကခေါင်းဆောင်မြန်မာနိုင်ငံကိုတော်တော်လေးစိတ်ဝင်စားတာပေါ့နော်ဒေါအောင်ဆန်းစုကြည်နဲ့တွေ့ရမယ့်အရေးဒေါအောင်ဆန်းစုကြည်နဲ့ဆွေးနွေးရမယ့်အရေးကိုအိန္ဒိယမီဒီယာတွေမှာလည်းတော်တော်လေးအလေးပေးပြီးဖော်ပြကြတယ်ဆိုတော့အိန္ဒိယမြန်မာဆက်ဆံရေးဟာတမိုင်းဆာမျက်နှာတစ်ကိုဒါအခုဒေါအောင်ဆန်းစုကြည်အိန္ဒိယရောက်တဲ့အတွက်တမိုင်းဆာမျက်နှာတစ်ခုဖွင့်လိုက်ပြီလို့များယူဆလို့ရမလားဆရာ
အဲအဲ့လိုပြောရင်ဖြစ်နိုင်တယ်ခင်ဗျာဘာတောင်လဲဆိုတော့နှစ်နိုင်ငံလုံးမှာအခြေခံကြတဲ့နိုင်ငံရေးအပြောင်းလဲရှိတယ်ပမာပြမှာတော့တိတိတိုင်ကိုတော်အောင်ဆက်သွယ်ယူဆောင်တဲ့အနေဒီတက်လာတယ်အမတက်ခင်လေးမှာအိန္ဒိယမှာလည်းဒီဘီပါတီဒီနရင်ဒါမိုဒီတက်လာတယ်ဆိုတော့ဒီနရင်ဒါမိုဒီကဒီကွန်ဂရက်ပါတီနဲ့မတူခြားတဲ့အဲကောင်းဆောင်ချက်ဖြစ်တယ်ပေါ့သူတက်လာလာချင်းသူ့ရဲ့နိုင်ငံရေးပေါ်စီမှာအိန္ဒိယချင်းဒီဦးစားပေးမယ်ဆိုတဲ့အတားနဲ့တက်လာတယ်ဒါမျိုးလိုအိန္ဒိယမှာတိတိတိုင်ဟိုပါကစ္စတန်တွေကတော့ဟိုစားရရန်သူလိုဖြစ်တယ်နောက်တစ်ခါတခြားနိုင်ငံတွေပါကတော့သူကတော့ဒေတာရွန်းဟိုအကိုကြီးလိုပဲပေါ့လေဒီပေါ်ပြပြတိတိလက်ကပြပြဘင်္ဂလားဒေ့ရှ်ပြပြဆိုတော့ဒီနန္ဒနာမူရီကသူ့ရဲ့ဒီနိုင်ငံရေးဒေတာရွန်းနိုင်ငံရေးပေါ်လစီမှာအရင်တော့ကအစီမျောဆိုတဲ့ပေါ်လစီကနေပြီးတော့အစီဘက်ကိုဟိုဖက်လို့လုတ်တော့ဆိုတဲ့ဟို policy မျိုးပြောင်းလာတယ်အဲ့တော့အရှိတ်ကိုလုတ်ဖို့ဆိုရင်ဗမာနိုင်ငံကိုမဖြတ်ခဲနဲ့အိန္ဒိယဟာဘယ်လိုမှမရနိုင်ဘူးဗမာနိုင်ငံနဲ့ဆက်သွားရင်ထိုင်းနိုင်ငံဆိုတော့ဒီနှစ်နိုင်ငံဟာဒီနရနမူရီရဲ့အိန္ဒိယဆိုရတဲ့နိုင်ငံရေး policy မှာအတော့ကိုအဓိကကျတဲ့အတွက်ဒီခင်းချင်းနှစ်ခုရာအဲဒီဟာဟာတမိုင်းစာမျက်နှာဖွင့်နေလို့ပြောနိုင်ပါတယ်ခင်ဗျအ
ခုဒေါ်ဆန်းစုကြည်အစီဝတ်တော်ဖို့တွေရောက်နေတဲ့ဒီ Bimstec ညီလာခံဟာလဲဒီဒေတာရဲနိုင်ငံတွေကိုအိန္ဒိယကစီယုံပြီးတော့သူနဲ့တစုစည်းတဲ့စီးပွားရေးလုပ်နိုင်မှုအတွက်သူကဥဆောင်ပြီးလှုပ်ထားတဲ့အဖွဲ့လိုမျိုးဖြစ်နေတော့ဒီအဖွဲ့ရဲ့အရေးပါမှုကတော့ဗျာဒေတာတွင်းမှာပေါ့နော်စီးပွားရေးအရာဒီဟိုဟိုကျွန်တော်တို့မြန်မာနိုင်ငံဆိုလို့ရှိရင်တော့ဒီ ASEAN လိုမျိုးအဖွဲ့တွေမြန်မာနိုင်ငံကပါဝင်နေတာရှိတယ်ဒီ Bimstec ရဲ့အရေးပါမှုကရောဗ
ျဟုတ်ကဲ့အဲဒီလိုဗျဒီအိန္ဒိယကအဆင့်ဆက်ကတော့ကျွန်တော်တို့ ASEAN နဲ့တောင်မှဆော်တဲ့ SAC လို့ခေါ်တဲ့တောင်အရှနိုင်ငံများစုဖွဲ့မှာသူကဟိုကောင်းကောင်းနေရာမှာပါတယ်ဒါပေမဲ့လို့အိန္ဒိယနဲ့ပါကစ္စတန်ဆက်ဆံရေးကြောင့်ဒီ SAC နိုင်ငံကရဲ့အုပ်စုဟာအလုံးမဖြစ်ဘူးဆိုရင်ဒီလိုမျိုးတောင်ဖြစ်လာတယ်ပြည်ရဲ့စစ်စွာလက်ထက်တုန်းကဗမာနိုင်ငံနဲ့တဖက်ကဟိုအာဖဂန်နစ္စတန်နိုင်ငံကနှစ်နိုင်ငံကိုဒီဆက်နိုင်ငံရဲ့လေလာသူအဆင့်ကိုသူကလုထားတယ်။ဒါပေမဲ့အဲ့ဆက်ကအခုပြောသလိုဟိုဆက်မလုနိုင်တဲ့အခါမှာအိန္ဒိယဆိုကဘင်စတက်ကိုပို့ပြီးတော့အာယုံဆိုင်လာတယ်ခင်ဗျ။အဲ့ဘင်စတက်ကဒီဘင်္ဂါပင်လယ်အော်ဂါနာဘောင်းစုံဖွံ့ဖြိုးတိုးတက်ရေးလို့သူကဆိုတဲ့အတွက်ဒီကိစ္စကိုအာယုံဆိုင်ပါမယ်။ဆိုင်တဲ့အခါမှာခွန်ကျတော့နော်ဒီပြလို့ပမာနိုင်ငံကိုဖျက်လိုက်ပမာနိုင်ငံဖျက်တဲ့အခါမှာအိန္ဒိယရဲ့အရှိမြောက်ဒေသကိုဖျက်ပြီးတော့သူတို့ဒီနေ့ဟိုစိတ်ကူးထားတာကတော့ဒီသုံးနိုင်ငံလမ်းမကြီးအပါဝင်ပေါ့ဟောဒါပမာနိုင်ငံအိန္ဒိယဗမာနဲ့နောက်ထိုင်းနိုင်ငံတိနောက်ဖြစ်နိုင်ရင်သူကမ္ဘောဒီးယားဖနောမင်တိဟိုလေးနိုင်ငံတိတောင်မှသူစိတ်ကူးထားတယ်ခင်ဗျအဲ့တော့ဒီ Bimstec ဟာအိန္ဒိယရဲ့ဦးစားပေးနိုင်ငံရေး policy ဖြစ်တဲ့အတွက်အိန္ဒိယဒါကိုလှုပ်ချင်တယ်လှုပ်တဲ့အခါမှာဒီဒေါအောင်ဆန်းစုကြည်ဖြည်းစင်ပါလေဒီဒီ policy အောင်မြင်အောင်လက်တွေ့ကြတဲ့ဟာသဘောတူညီမှုတွေနဲ့နောက်ထပ်ခြေလှမ်းတွေကိုဒီအစည်းအဝေးတွေကနေပြောတက်လာနိုင်မယ်လို့ကျွန်တော်ညွှန်လဲနိုင်ပါခင်ဗ
ျဒီနေရာမှာမြန်မာဘက်ကသတိထားရမှာပေါ့နော်ဒေါအောင်ဆန်းစုကြည်အနေနဲ့သတိထားရမှာကဟိုသူ့အနေနဲ့တရုတ်နိုင်ငံကိုလည်းသွားပြီးပြီအမေရိကကိုလည်းသွားပြီးပြီအခုအိန္ဒိယကိုသူရောက်လာပြီပေါ့နော်ရှင်းပြောရင်တော့ဒါအင်အားကြီးနိုင်ငံကြီးတွေအဲကိုသူတက်နိုင်တယ်လို့သူသွားပြီးတော့ဒီဟိုဘာပေါ့မြန်မာနိုင်ငံရဲ့အနေထားဟိုဘာပေါ့ပါဝင်ပတ်သက်မှုကိုသူဟိုတဖြည်းဖြည်းလှုပ်ဆောင်လာနိုင်ပြီပေါ့နော်ဒါပေမဲ့အဓိကကြတာကတော့စီးပွားရေးအရလည်းအင်အားကြီးတယ်လူဦးရေအရလည်းကမ္ဘာမှာအများဆုံးနိုင်ငံဖြစ်တဲ့အိန္ဒိယနဲ့တရုတ်နိုင်ငံအကြားမှာမြန်မာနိုင်ငံကရှိနေတာဆိုတော့ဒီနိုင်ငံအကြားမှာတဟဇာတာမြတ်အောင်ဒေါက်တာဆုကြည်အနေနဲ့ရက်ဒီပြောဆိုဖို့တော့လိုမယ်ထင်တယ်နော
်ဟုတ်ကဲ့ခင်ဗျာအဲ့တော့အောင်ဆန်းစုကြည်ကဒီတကယ်ကမ္ဘာအခင်းကျင်းမှာအနောက်နိုင်ငံရဲ့အိန္ဒိယနိုင်ငံကြီးနီကုပစ်တဲ့တရုတ်ရဲ့အိန္ဒိယရဲ့သုံးနိုင်ငံသုံးပွင့်ဆိုင်မှာဗမာနိုင်ငံရဲ့အမျိုးသားအကျိုးစီးပွား မှန်လားဘက်ကနေပြီးတော့သူကစဉ်းစားပြီးတော့လှုပ်ဆောင်မယ်လို့ကျွန်တော်ယုံကြည်ပါတယ်အခုဒီလည်းပဲအဲ့တိုင်လှုပ်နေတယ်အဲ့ဒီမှာမတူညီတဲ့ဒီအုပ်စုကြီး၃ခုနိုင်ငံကြီး၃ခုပေါ့နော်အဲ့ဒီမှာလည်းပဲကျွန်တော်တို့မြန်မာနိုင်ငံအတွက်နိုင်ငံ၃ခုလုံးကနေအကောင်းဆုံးရနိုင်တာတွေရှိပါတယ်ခင်ဗျာဒါကိုကျွန်တော်တို့ရွေးချယ်ပါပါတရုတ်နိုင်ငံကတော့ဒီတိုင်စစ်စွာလက်ထက်ဒီအတ္တမဟိုဘလိုရတဲ့တော့များတဲ့ဟလာပမာအင်္ဂါပမာစီဝါရေးကုံသွေးရေးရင်းမြူနာမှုအစစပေါ့လေနိုင်ငံရေးရောစီရေးရောဟိုဟိုယူထားပြီးတော့တစ်တော့ဒီဟာတွေကိုဟိုတင်းတင်းလျောက်ပတ်အောင်ရှင်းရတဲ့အလုပ်ပဲတော့ဆက်ကြည့်ကြည့်သူကလုံနိုင်မယ်။နောက်အနောက်နိုင်ငံနဲ့အိန္ဒိယကတော့အစ်စ်ကျွန်တော်တို့ရတာတွေကိုကျွန်တော်တို့ယူနိုင်လိမ့်မယ်လို့ယူဆပါတယ်။ဥပမာဆိုအိန္ဒိယကကျွန်တော်တို့ရနိုင်တာဒါပြီးကြတဲ့အဲဟိုတာဦးထင်ကျော်ခီးသွားတော့လည်းဟိုပြောခဲ့တဲ့ကဏ္ဍတွေပေါ့နော်ဥပမာဆိုရင်စိုက်ပျိုးရေးစိုက်ပျိုးရေးစင်တာပယ်မျိုးစုကိစ္စအိန္ဒိယအမတမစိတ်ဝင်စားပြီးလိုအပ်တယ်။နောက်ပမာနိုင်ငံမှာစိုက်ပျိုးရေးဤပညာနဲ့အကူအညီတွေပမာနိုင်ငံလိုအပ်တယ်။နောက်တော့ကုံသွေးရေးပေါ့ကုံသွေးရေးကတော့ဟိုအိန္ဒိယနဲ့ပမာမှာကုံသွေးရေးကတိတ်ကြီးတော့မကောင်းဘူး။ဘာကြောင့်လဲဆိုတော့ဒီအိန္ဒိယအရှိမြောက်တွေသာဖြတ်သန်းရတာခက်ခဲလုံလို့ကုံသွေးရေးတိတ်မကောင်းဘူး။ဤနည်းမြုံနံမှုပိုင်းမှာလည်းအိန္ဒိယကတရုတ်ကိုတော့မရှင်းနိုင်ဘူး။ဒါမျိုးခုနသုံးနိုင်ငံလမ်းမကြီးဖောက်ရင်အဲ့သုံးနိုင်ငံလမ်းမကြီးကဟိုတရုတ်တံခွေပယ်လိုက်နဲ့မတူဘူးခင်ဗျာတရုတ်တံခွေပယ်လိုက်တရုတ်ပြည်တွေပဲကြိုးရှိခဲ့တာပေါ့ဒီသုံးနိုင်ငံလမ်းမကြီးဆိုရင်တော့သုံးနိုင်ငံလုံးကြိုးရှိမဲ့အရာဖြစ်တဲ့အတွက်ဒါကတော့ကျွန်တော်ကြိုးဆိုသင့်တယ်လို့ကျွန်တော်ယူဆတယ်အလားတူပဲတခြားအဲ့ဒီနိပညာပဲဖြစ်ဖြစ်နောက်တစ်ခါဟိုပညာရေးကျမ်းမာအဓိကတော့ကျမ်းမာရေးအိန္ဒိယဘက်ကအရသာကျမ်းမာရေးနဲ့ဆေးဝါးပေါ့နော်ရှားနိုင်တယ်ကျွန်တော်ယူရနိုင်တဲ့အတွက်ဒေါ်အောင်သတိကြလက်တွေ့ကြတဲ့ပမာနိုင်ငံအတွက်လိုအပ်ချက်တွေကိုအိန္ဒိယနေပြီးတော့ချုပ်ချယ်ယူဆောင်လာကောင်းလာမယ်လို့ကျွန်တော်မျှော်မှားပါတယ်